2019ခုနှစ်မှာမြန်မာပြည်ကိုနှုတ်ဆက်သွားခဲ့တဲ့သတင်းနှစ်ပုဒ်ကတော့ဒီဇင်ဘာ29ရက်နေ့မှာကုလသမဂ္ဂအထွေထွေညီလာခံကရိုဟင်ဂျာမွတ်စလင်တွေနဲ့တိုင်းဒေသလူနည်းစုတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုထောက်ခံမဲ့134မဲကန့်ကွက်မဲ6မဲနဲ့ပြင်းထန်စွာပြစ်တင်ရှုတ်ချလိုက်တဲ့သတင်းနဲ့အပြည်ပြည်ဆိုင်ရာတရားရုံးမှာဂမ်ဘီယာကတရားစွဲတဲ့အမှုကိုဒီဇင်ဘာ17ရက်နေ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တွားရောက်ရင်ဆိုင်ခဲ့တဲ့သတင်းတွေပါပဲကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မှာမြန်မာတပ်ဖွဲ့တွေရဲ့ဖမ်းဆီးနှိပ်စက်မှုအုပ်စုလိုက်မတိန်ကျင့်မှုနဲ့တပ်ဖြတ်မှုတွေကိုထောက်ပြထားပြီးလက်နက်မဲ့အရသာပြည်သူတွေအပေါ်ဒီလိုအကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်ဆဲဖို့တောင်းဆိုထားပါတယ်ဒါအပြင်မူလနေထိုင်ရာဒေသတွေကနေထွက်ပြေးနေကြရတဲ့လူနည်းစုတွေကိုလုံခြုံစိတ်ချစွာနေရပြန်နိုင်ရေးအတွက်လိုအပ်ချက်တွေအလဲအမြန်စီစဉ်ပေးပါလို့မြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်။ရိုဟင်ဂျာလွတ်မြောက်ရေးညွန်ပေါင်းအဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ကိုနေဆန်းလွင်ကသူတို့ရိုဟင်ဂျာတွေဆုံးရှုံးနေတဲ့အခွင့်အရေးတွေအပြည့်အဝရရှိဖို့လိုတယ်လို့ပြောပါတယ်ခင်ဗျာ
။ဒီကိစ္စဒီနယ်တွင်းမှာဒီရိုဟင်ဂျာတွေကိုကန့်သတ်ထားတာကအခုကတည်းကမှမဟုတ်ဘူး။ဒါလုံခဲ့တဲ့1990ကတည်းကနေပြီးတော့ကန့်သတ်ထားတာ။ဒီဥစ္စာတွေကိုအမြန်ဆုံးချုပ်ငင်းပေးဖို့နဲ့နောက်ပြီးတော့ဒီသူတွေရဲ့နိုင်ငံသားအခွင့်အရေးတွေပြန်လည်ပေးဖို့အမတန်ရည်ကြီးတယ်။နောက်ပြီးတော့သိန်း3000လောက်ဒီစစ်တွေမျိုးမှာဒီကန့်ထက်မှာထဲထားလာဆိုလို့ရှိရင်ပုစုံ9မိနစ်ကျော်ပြီဒီသူတွေကိုသူတို့ရဲ့မူရင်းနေရာကိုပြန်လဲသွားခွင့်ပေးဖို့ပြီးတော့ဒီ NPC ထုတ်ပေးတော့မဟုတ်ပဲね NPC ကိုဖြတ်သိမ်းပြီးတော့ကုလနိုင်ငံသားခွင့်ရပြန်လဲရအောင်သူတို့ပြုဖို့အမတန်ရည်ကြီးပ
ါကုလသမဂ္ဂဆိုင်ရာမြန်မာတမ်းမကြီးဦးဟောက်တို့ဆွမ်းကတော့ရတဲ့ရလိုက်တဲ့အခွင့်အရေးတွေကိုပေးဖို့အစိုးရကစီစဉ်နေပါတယ်ဒါပေမဲ့နိုင်ငံသားအဖြစ်ချက်ချင်းအတိအမှန်ပြုရမယ်ဆိုတာမျိုးကတော့လက်တွေ့မဖြစ်နိုင်ဘူးလို့ပြောပါတယ်အဲ
့တော့လက်တွေ့ဘိုင်းကိုကျွန်တော်တို့ကြည့်ဖို့လိုတာပေါ့နော်ကိုယ့်ရဲ့လူရင်းစံနာတစ်ခုတည်းနဲ့ဟိုအကုန်တောင်းဆိုမှုတွေနဲ့ဆိုရင်တော့ဟိုလက်တွေ့ရတော့သိမလွယ်ဘူးပေါ့အခုတို့အဓိကပြောနေတဲ့ဥစ္စာဟို NPC မကင်ဘူးဟာလားလုံးဝလက်မခံဘူးနိုင်ငံသားကိုတရိုက်ပေးရမယ်တိုင်းသားဖြုတ်ခွင့်ပေးရမယ်ဟာလားလုံခြုံရေးအတွက်ဟိုပြည်ပနေပြီးတော့ပုံကိုယ်တွေလာပြီးတော့စောင့်ရှောက်မှုပေးရမယ်လို့ပြောလို့ဆိုဒီဟာတွေကမဖြစ်နိုင်တဲ့ကိစ္စတွေလေကျွန်တော်တို့ဒီနိုင်ငံသားကိုတန်းပြီးတော့ပေးဖို့ဆိုတဲ့ဥစ္စာတိုင်းရင်းသားတွေတခြားလူမြန်မာနိုင်ငံမှာရှိတဲ့ဆရာ30ဆံပြီးတော့တိုင်းရင်းသားတွေတော့မှာပဲနိုင်ငံသားစစ်စီဆိုတော့ကျွန်တော်စဉ်းစားပါတာပဲမော့မော်နေအောင်ဒရိုက်တန်းရတာမဟုတ်တာ
မန္တလေးရန်ကင်းတောင်ကမိတကနှစ်ပုတ်အောင်အရှင်ဦးပြင်းကျင်တော်ရာလင်္ကာရဆရာတော်ကတော့အခုနောက်ဆုံးအဖြစ်အပျက်တွေရမြန်မာအစိုးရပေါ်ပြည်ပကတိုက်ခိုက်မှုတွေတိုးပွားလာနေချိန်မှာပြည်တွင်းမှာတော့ထောက်ခံမှုတွေတိုးပွားလာနေတယ်လို့မိန့်ကြပါတယ်
ဒီတောင်ဆန်းစုကြည်ကိုကမ္ဘာနိုင်ငံကဒီ ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာတရားစွဲတဲ့ကိစ္စပေါ့။နောက်ခုရပိုင်းအတွင်းမှာပဲကုလသမဂ္ဂထွေထွေညီလာခံကနေပြီးတော့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ဦးဇင်းတို့နိုင်ငံကိုဒါပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တွေချမှတ်တယ်ပေါ့။အဲ့တော့ဦးဇင်းတို့နိုင်ငံကိုဒီပနိုင်ငံတကာတွေမှာဖိအားတွေအမျိုးမျိုးတိုးလာတယ်လို့ဦးဇင်းတို့ဆိုရအောင်။တိုးတော်လည်းပဲဒီပြည်တွင်းမှာတော့ဦးဇင်းတို့ဒီလက်ရှိအစိုးရကိုထောက်ခံမှုတွေပို့ပြီးတော့မြင့်တက်လာတယ်။အထူးသဖြင့်တော့တောင်ဆန်းစုကြည်ကိုဦးဇင်းတို့ဒီသူအလုံးကယုံကြည်ကြတယ်။တောင်ဆန်းစုကြည်ကိုထောက်ခံနေတဲ့အင်အားစုတွေတင်မကဘူးသူ့ကိုဆန့်ကျင်နေကြတဲ့အတိုက်ခံအင်အားစုတွေနောက်ဒါတွေမကဘူးစစ်ပြအပိုင်းဝိုင်းကပုံကိုယ်တွေပါဒီ ICJ ကိစ္စမှာတောင်ဆန်းစုကြည်ကိုယ်တိုင်ကျေးရုံးဝန်းကကျင်ကော့ပြီးတော့ဖြည့်ရှင်းတာနဲ့ပတ်သက်ပြီးတော့ယုံကြည်မှုတွေပိုတိုးလာတာတွေ့ရတယ်ပေါ့။ဒါဟာဦးဇင်းတို့နိုင်ငံအတွက်တော့တကယ်ကိုအားရစရာကောင်းပါတယ်။နောက်ပြီးတော့လည်းဒီလိုတောင်ဆန်းစုကြည်ဟာနိုင်ငံသားအလုံးရဲ့ကိုယ်စားဦးဇင်းတို့ဆာမာတော့နိုင်ငံကောင်းဆောင်ဆိုတာဟာမာတာပိပိတမေနနိုင်ငံသားအလုံးရဲ့မိဘတပွဲကြောသားရင်သားမခွဲခြားပဲတောင်းဆောင်ရမယ်လို့ဒီလိုတရားစာမျိုးမှာပါလာတယ်။အဲ့ဒီတရားဓမ္မအတိုင်းနဲ့တောင်းဆန်းစုကြည်ဟာနိုင်ငံရဲ့အကျိုးစီးပွားကိုဒါအကောင်းဆုံးကာကွယ်ပေးခဲ့ပါတယ်။အဲ့လိုကာကွယ်တဲ့အချိန်မှာဦးဇင်းတို့ဒီတစ်ဖက်ကလက်နက်တိုင်းဖွဲ့စည်းတွေစစ်တပ်ကတောင်းရှိပုဂ္ဂိုလ်တွေကလည်းပဲကိုအမားကိုဦးဇင်းတို့နားလည်တင်ပြီးဝန်ခံတင်ပြီးလို့အဲ့ဒီလိုပဲသဘောပေါက်ပါတယ်။အဲ့ဒါကြောင့်ဒီ2022ပြည့်မှာဒီတောင်ဆန်းစုကြည်ရဲ့ဥဆောင်မှုနဲ့အတူပေါ့စစ်တပ်အပါဝင်ပေါ့နောက်တိုင်းရင်းသားအလုံးပြည်သူအလုံးကလူလူကောင်းဆောင်တောင်ဆန်းစုကြည်ရဲ့နောက်ကနေညီညီညွတ်နဲ့ဝန်းရံဆောင်ရွက်ကြမယ်ဆိုရင်ဦးဇင်းတို့နိုင်ငံဟာနှစ်ပြည်မှာတကယ်ကိုမင်္ဂလာရှိတဲ့နိုင်ငံတစ်ခုမင်္ဂလာရှိတဲ့တိုးတက်မှုတွေကြားလိမ့်မယ်လို့ဦးဇင်းကတော့အဲ့ဒီလိုအပြည့်အဝယုံကြည်တယ်တခ
ါမြမအရေးလေ့လာသူဒေါက်တာလှကျော်စောကလည်းမြမတပ်မတော်အတွင်းကပြုပြင်ပြောင်းလဲရေးလိုလားသူတွေနဲ့ပြည်သူအလုံးလက်တွဲပြီး2008ခုနှစ်ဖွဲ့စည်းပုံကိုပြင်ဆင်နိုင်မယ်ဆိုရင်တိုင်းပြည်ဖွံ့ဖြိုးတရမှာပဲလို့ဝေဖန်ပါတယ်
။ကျမတို့အခုလိုဗမာပြည်အန်ဒီမျိုးစုံကြားရောက်နေတဲ့အခါမှာဗမာပြည်ကြီးကိုတိုးတက်ခြင်းနဲ့ ก้าวมุ่งเช่นเนี่ยเพื่อสิ่งใดลูกพ่อของเราอารมณ์สิ่งนี้สอนเนี่ยประมาณที่อยู่ทุกข์คู่ที่เป็นในใจเนี่ยที่ไม่ท้องเชื่อเพื่อสิ่งบางสิ่งนี้ลูกไปเปลี่ยวเปลี่ยวเช่นอาณาเชื่อเนี่ยเนี่ยเนี่ยองค์เราไปเปลี่ยวเปลี่ยวเอริฮารีได้เช็ดเด็กเข้ามาสิ่งนี้ลูกมีเงินเงินเนี่ยลูกจะบุญดูว่าเลย ธรรมะจำเราโอ้จีนี่อามาเลยจำเราหน้าไปคุยไปจีโอเลยเขามาไกลสิแต่เราพิจารณาเอาไงจะเนี่ยใครเลยสิเขาไม่ใช่มาเลยเออเอริลูเรียโอเนาะวันวันจูดาจาวลูเรลูจะมาไม่มาเลยธรรมะเราจะมาเราพิจารณาสิมีเยอะดีมาจะมาเราเอ็มจะคุยผิวตายอะไรใจดีอยู่ที่ทำให้เงินเราใช่มาเลย
แกจะนั่งรู้อารมณ์หน้าท้องสักกูกูนี่ยี่ตัวนี่เขาหนูนึกเสียบีหน้าท้องนั่นเสียกูจูดูใจเอา